မာသပြည်လုံး2030ပြည့်နှစ်မှာရက်စစ်ဓာအားသုံးနိုင်တယ်လို့အမျိုးသားရက်စစ်ဓာအားရရှိရေးစီမံကိန်းကကမှန်းထားပါတယ်။လွန်ခဲ့တဲ့နှစ်ဩဂုတ်လအထိအင်တောင်စု45ရာခိုင်နှုန်းဟာရက်စစ်ဓာအားသုံးနိုင်နေပြီဖြစ်လို့ဒီနှစ်ကုန်လောက်ဆိုရင်50ရာခိုင်နှုန်းအထိရက်စစ်ဓာအားသုံးနိုင်ွယ်ရှိကြောင်းသိရပါတယ်။ရက်စစ်ဓာအားထုတ်လုပ်မှုနဲ့သုံးစွဲမှုဟာနှစ်စဉ်10ရာခိုင်နှုန်းတိုးပွားနေတာမို့2030ရောက်ရင်ရာခိုင်နှုန်းပြည့်သုံးစွဲနိုင်လိမ့်မယ်လို့ပြောလို့ရပါတယ်။2015မှာမီဂါဝတ်2300ထုတ်လုပ်သုံးစွဲရာကအခုအချိန်မှာ3900အထိထုတ်လုပ်သုံးစွဲနေပါတယ်။ရက်စစ်ဓာအားစီမံကိန်းမှာရင်ဆိုင်နေရတဲ့ပြဿနာနှစ်ခုရှိပါတယ်။မဟာဓာအားလိုင်းကွန်ရက်လို့ခေါ်တဲ့ပင်မဓာအားလိုင်းတိုးချဲ့နိုင်ရေးနဲ့လက်နက်ကန်ပဋိပက္ခပြည်ရာဒေသအပါအဝင်ကျင်းလက်ဒေသကိုအားပေးနိုင်ရေးဖြစ်ပါလေဒီနေရာမှာပြန်လဲပြေပြိုးမဲ့စွန့်အင်းလို့ခေါ်တဲ့နေအောင်ကြီးသုံးရက်စစ်နဲ့ရေအားရက်စစ်အသေးစားတွေအရေးပါပုံကိုလွှဲတဲ့ဩဂုတ်လထုတ်ယိုရှိကာဝါတီးပြတ်တဲ့အာဆီယံသုတေသနစာသားမှာဖော်ပြပါလေနေအောင်ကြီးစွန့်အင်းနဲ့ရေအားရက်စစ်အပြင်ရေဝပစ္စည်းစွန့်အင်းကိုအာရှဖွံ့ဖြိုးရေးဘဏ်ကထောက်ခံအားပေးပါလေ
အသေးစားလက်စစ်ဓာတ်အားလိုင်းတိဆောက်ရမှာကုန်ကြစည်60ရာခိုင်နှုန်းကိုအစိုးရကစိုက်ထုတ်ပြီးဓာအားကုမ္ပဏီက20ရာခိုင်နှုန်းဒေသခံတွေက20ရာခိုင်နှုန်းစိုက်ထုတ်ကြပါတယ်။မဟာဓာအားလိုင်းကွန်ရက်ကိုမြို့တွေက80ရာခိုင်နှုန်းသုံးရပြီးကြီးလက်က12ရာခိုင်နှုန်းလောက်သာသုံးပါတယ်။ကြီးလက်ဒေသအများစုကတော့ဓာအားလိုင်းအသေးစားကိုသုံးပါတယ်။ဒီဇယ်ကိုသုံးတဲ့အသေးစားဓာအားလိုင်း13000ရှိပြီးအသေးစားရေအားလျှက်စစ်က2400ဇီဝလောင်စာက1200နဲ့ဒီအောင်ကြီးစွိုင်းအင်သုံးဓာအားလိုင်းက150ရှိပါတယ်။ဒီလိုအသေးစားဓာအားလိုင်းတွေကိုသုံးတဲ့အတွက်ကြေးရွာစုစုပေါင်း6000ကျော်မှာ3000ကျော်ကိုလက်စစ်ဓာအားပေးနိုင်နေပြီဖြစ်ပါတယ်။50ရာခိုင်နှုန်းကျော်မီးရနေတာဖြစ်ပါတယ
်။ဒီအားရက်စစ်ဟာတန်ရှင်းပြီးပြန်လဲဖွံ့ဖြိုးမြေစွိုင်းအင်ဖြစ်ပြီးနဲ့အသေးစားဒီအားရက်စစ်တွေဟာမြန်မာပြည်မှာနာမည်ကောင်းမရနိုင်ပေပြင်းနေပါလေ။ရေကားတရားကျော်ရှိတဲ့အနေနဲ့မြမများတဲ့တိုင်းခွန်တိုင်းမှာ28ခုတိုင်းသားများတဲ့ပြည်နယ်ခွန်တွေမှာ56ခုရှိပါလေ။ရေအားရက်စစ်အကြီးစားတွေတိဆောက်တိုင်းဒေသခံတိုင်းသားတွေဒုက္ခရောက်ရပါလေ။ဥပမာလောပီတရေအားရက်စစ်ကို1960မှာတိဆောက်စဉ်ကဒေသခံတွေအထင်အကျပ်ရွှေ့ပြောင်းခံရပါလေ။ဒီရေအားရက်စစ်တိဆောက်ပြီးအနည်း50ကျော်ကြားမှာလိုက်ကောင်တဲ့ဖေကုံမျိုးဟာရက်စစ်ဓာအားကိုသုံးနိုင်ပါတယ်။ပြည်နယ်တွေမှာရက်စစ်ဓာအားသုံးဆွဲနိုင်တာဟာစိတ်မကြသေးပါဘူး။မေဂါဝတ်30မကျော်တဲ့ဓာအားပြည့်ချက်ကိုပြည်နယ်အစိုးရတွေတည်ဆောက်ခွင့်ရှိပါတယ်
။ပြည်နယ်ပြည်ပြိုးမြဲဖြစ်တဲ့နေအောင်ကြီးစွိုင်းရင်ကိုသုံးသူအနည်းဆုံးဖြစ်နေပါတယ်။အပူပိုင်းဒေသဖြစ်တဲ့မကွေးမန္တလေးနဲ့သခိုင်းတိုင်းကရွာစနေပါကိုနေအောင်ကြီးဓာအားလိုင်းစနစ်နဲ့လက်စစ်မီပေးတဲ့စီမံကိန်းကို ADV အာရှဖွံ့ဖြိုးရေးတံကအကောင့်ထဲပေါ်လာပါတယ်။ကုန်ကြစည်80ရာခိုင်နှုန်း ADV ကစိုက်ထုတ်ပြီးဒေသခံတွေက20ရာခိုင်နှုန်းစိုက်ထုတ်ကြပါတယ်။ဂျပန်အစိုးရကလည်းထောက်ပံ့ပါတယ်။ဒီလိုအသေးစားဓာအားလိုင်းစနစ်မှာလက်စစ်မီသုံးဆွဲသူတွေဟာဓာအားလိုင်းကိုထိမ့်သိမ့်တက်ဖို့လိုပါတယ်။နေအောင်ကြီးစွိုင်းအင်သုံးသူတွေဟာဓာအားလိုင်းအတတ်ပညာနဲ့ဗန္ဒာရေးရာကိစ္စတွေကိုနားလည်တတ်သွမ်းဖို့လိုပါတယ်။အာဆီယံသုတေသနဌာနလေ့လာချက်အရနေအောင်ကြီးစွိုင်းရင်ဟာဒီဇယ်ဓာတ်အားပေးဆက်တဲ့ဈေးစက်ကသက်သာလာတွေ့ရပါတယ
်။နေကြီးစွိုင်းရင်ကိုကုန်ထုတ်လုပ်ငန်းတွေနေခင်းပိုင်းမှာသုံးနိုင်ရင်ပိုပြီးအကျိုးရှိမယ်လို့ဆိုပါတယ်။နေခင်းမှာထုတ်လုပ်တဲ့လျှက်စစ်စွမ်းအားကိုဘက်ထရီတွေမှာတုံလောင်ပြီးညဘက်မှာမီးပေးတာလောက်ပဲရည်မှန်းရင်တော့နေကြီးစွိုင်းရင်စနစ်ဟာကြီးထွားဖို့မလွယ်ပါဘူး။ဒါကြောင့်နေကြီးမဲ့မှာဆက်ရုံအလုပ်ရုံဒီမှာအသုံးပြုနိုင်မှုလိုအပ်ပါလေ။နေကြီးစွိုင်းရင်ဓာအားလိုင်းတိဆောက်ရမှာငွေရင်းအများကြီးစိုက်ထုတ်ရပါလေ။ငွေရင်းပြန်ရအောင်မီတာကတိုးမြင့်လိုက်ရင်သုံးဆွဲသူနည်းသွားနိုင်ပါလေ။ဒါပေမဲ့ပြည်ပေါ်ရေးအရာလဲတွက်ချီစိုက်ဖို့လိုပါလေ။မဟာဓာအားလိုင်းကွန်ရက်မှာအိမ်သုံးမီတာကကိုအနည်းဆုံးကောက်ယူနေတဲ့အတွက်မီတာကကြီးရှင်လိုက်ရင်နေကြီးစွိုင်းရင်ဓာအားလိုင်းကပုံများတာမျိုးလဲရှိနိုင်ပါလေ။ဒါပေမဲ့ဒီဇယ်မီးစက်နဲ့ရှင်လိုက်ရင်တော့နေကြီးစွိုင်းရင်စက်ဟာအများကြီးဇယိတ်တက်တာလေလို့အာဆီယံသုတေသနစာသားမှာဖော်ပြပါလေ။မြင့်နေတဲ့အထိမြည်ရတဲ့အတွက်လူ့ဘဝအခြေအနေကောင်းမွန်လာတာကတော့ တမင်းရရှိစရာမလိုပါဘူး။ဒါကြောင့်ကျေးရွာလျက်စစ်ကော်မတီကပိုင်ဆိုင်ကြီးကျက်စီမံခန့်ခွဲတဲ့အပေးစားလျက်စစ်ဒါအလိုင်းစနစ်ဟာမြမကျေးလွန်တဲ့အသင့်တော်ဆုံးဖြစ်တယ်လို့လွန်ခဲ့တဲ့ဩဂုတ်လတုန်းအာဆီယံသုတေသနစာရမှာထောက်ခံကြေညာထားပါတယ်ခင်ဗျာ။